ရခိုင်ပြည်နယ်ကျင်းနေတဲ့ပတ်သက်ပြီးပြင်ပစီရင်ခံစားနေတဲ့သတင်းတွေမှာမီးလောင်ပျက်စီးမှုဖော်ပြတဲ့အခြေအနေတွေဟာလက်တွေ့မြင်ပြီးအခြေအနေနဲ့ကွာခြားတာတွေရှိနေကြောင်းအစိုးရကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်လောလောဆယ်မှာရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေကကြမ်းဖက်မှုမှာပါဝင်သူတွေအားလုံးကိုဖမ်းဆီးဖို့နဲ့ဆုံးရှုံးသွားတဲ့လက်နက်တွေပြန်ရတဲ့အထိနေမီရှင်း ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တာတွေနဲ့ပတ်သက်ပြီး HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့နဲ့ဘန်ကောက်ပို့သတင်းစာပါဖော်ပြချက်တွေဟာပကတိအခြေအနေတွေနဲ့ကွဲလဲတာတွေရှိနေတယ်လို့ဒီကနေ့ညနေပိုင်းမှာနေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုကွဲလဲမှုရှိနေကြောင်းကိုသတင်းထုတ်ပြန်ရေးကော်မတီအတွင်းမှဦးစော်ထေကအခုလိုရှင်းလင်းပြောဆိုပါတယ်
။ HRW ရဲ့ဟို report ပေါ့နော်ထုတ်ပြန်ချက်နဲ့အမှန်တကယ်ကျစင်းလို့နိုင်ရှင်ကြည့်တဲ့အခါမှာကျွန်တော်တို့ဒီတိုင်းတွေ့ရတယ်ဝဘိမှာသူတို့ကတင်ကြီးတရားလို့ပြောပါတယ်တကယ်လက်တွေ့နေရင်အခြေအနေကကျွန်တော်တရားငါလုံးဖြစ်ပါတယ်ဒါကျွန်တော်တို့ကတကယ်နေရင်မှာပို့ပါတယ်ငါလုံးပို့လောင်တယ်လို့တွေ့ရပါတယ်နောက်ကျေယိုးမြန်မာ145လုံးသူတို့ကလောင်တယ်ပြောပါတယ်ကျွန်တော်တို့လက်တွေ့နေရင်မှာအဲ့တော့ရိုင်းရင်းနဲ့တွားပြီးတော့ကွင်းစင်းတဲ့အခါမှာ30လုံးပဲလောင်လာပြီးတော့အဲ့တော့ဘယ်လောက်ပွားလဲဆိုတော့215လုံးတော့ပွားနေပါတယ်နောက်ကြောင်ပိုက်ကလည်း75လုံး65ဒါပဲမြေမြန်မာ20ဆိုတော့အားလုံးပေါင်း65လုံး65လုံးပွားပါဒါကြီးသားမှာဆိုရင်သူကအိန္ဒိယကကျွန်တော်တို့က300လောက်ရှိတယ်ပြောပါတယ်ဒါနဲ့ဒီပျက်စီးသွားတာကကျွန်တော်တို့ကအေရလုံးပျက်စီးတာမဟုတ်ဘူး30ပဲပျက်စီးရဲဆိုတာသိရပါတယ
်ဘန်ကောက်ပို့သတင်းစာပါကွဲလွဲချက်တွေကိုလည်းအခုလိုပြောဆိုပါတယ
်ဒါကြီးသားကတော့ဘန်ကောက်ပို့ကဘယ်လိုပြောလဲဆိုတော့အိန္ဒိယကျွန်တော်900ပျက်စီးရဲလို့ပြောပါတယ်အိမ်လုံးရပြည်စည်းရဲဆိုတော့သူတို့ပြောထားတဲ့ဓာတ်ကြီးစားကြီးရွာရဲ့မူလရှိတဲ့အိမ်ကြီးကဘယ်လောက်ရှိလဲဆိုတော့ရှင်းရွှဲအိမ်ကလက်တွေ့မြေပြင်မှာ330ပဲရှိပါတယ်။အဲ330ဦးမှာမြေပြင်မှာကျွန်တော်တို့က30လုံးပဲတောင်းတာဖြစ်ပါတယ်။အဲတော့သူတို့ရဲ့ဆက်ဆွဲချက်နဲ့ကျွန်တော်တို့ကနိုင်ချင်ချင်းပေါ့နော်။မြေပြင်မှာရှိတယ်လဲဆိုတော့300လောက်ပေါ်ရတယ်။နောက်ဟိုသူတို့ရဲ့ဆက်ဆွဲချက်900နဲ့နိုင်ချင်ကျွန်တော်600လောက်တကယ်ဟိုအချိန်ကြီးမှနဲ့ကင်းပွားနေတာတွေ့ရပါတယ်။
ဒီကနေ့ထုတ်ပြန်လိုက်တဲ့သတင်းချက်လက်တွေကဒီလ15ရက်နေ့ကဝင်ဟင်ကရဟတ်ရည်နဲ့ဓာတ်ပုံရိုက်ကူးပြီးညီပင်ကစစ်ဆေးရရှိတဲ့အချက်တွေကိုတင်ပြတာဖြစ်ကြောင်းဦးစော်ထေးကပြောဆိုသလိုသတင်းစာရှင်းလင်းပွဲမှာရုပ်ပုံနဲ့တကွတင်ပြခဲ့ပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကတော့မွန်ရိုဒေတာအကျန်းဖက်တိုက်ခိုက်မှုဖြစ်စဉ်မှာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကအကျန်းဖက်သူတွေကိုရှင်းလင်းရမှာလူခွေရေးချိုးဖောက်မှုဆိုင်ရာတည်င်းတွေရရှိနေကြောင်းထုတ်ပြန်ထားပါတယ်မြန်မာအစိုးရဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာအခြေအနေကိုဥပဒေနဲ့အညီတတိထားကင်တွယ်နေတယ်လို့လူခွေရေးချိုးဖောက်တာတွေမရှိအောင်လဲဆောင်ရွက်နေကြောင်းတုံ့ပြန်ထားပါတယ်လက်ရှိတလားကျော်ကြာမြင့်လာတဲ့မွန်ရိုဒေတာအတွင်းနေနေရှင်းလင်းမှုတွေကတော့အချက်နှစ်ချက်ပေါ်အဓိကမူတည်နေကြောင်းလဲဥစော်ထေးကဆက်ပြောပါတယ
်ဒီမောင်လို့တွေကမှဆောင်ရွက်နေတဲ့တပ်မတော်နဲ့ဟိုနေသားဆောင်ရေမြန်မာနိုင်ငံရဲ့တပ်ဖွဲ့အဓိကယူနေကြတာတာဝန်ကြီးနဲ့ရှိပါတယ်နံပါတ်၁ကဘာလဲဆိုတော့အခုအကြမ်းဖက်တိုက်ခိုက်မှုဆောင်ရွက်သွားတယ်အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်တဲ့ဒီအကြမ်းဖက်မှာပါဝင်တဲ့လူတွေပုံပုံအားလုံးကိုရှားပွေတုံ့ပြန်ဖော်ထုတ်ပြီးတော့တရားဥပဒေနဲ့ရေးယူဖို့ဒါနံပါတ်၁ယူမှတ်ချက်တာဝန်ဖြစ်ပါတယ်နံပါတ်၂ယူမှတ်ချက်တာဝန်ကတော့ကျွန်တော်တို့ဒီအကြမ်းဖက်တိုက်ခိုက်ပြီးတော့ပါသွားတဲ့နေသားဆောင်ရဲတပ်ဖွဲ့ကလက်နက်တွေပေါ့နော်လက်နက်တွေကျွန်တော်တို့ရအောင်ပြန်ယူဖို့ဖြစ်ပါတယ
်လောလောဆယ်မှာတော့အောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်သူတွေတင်းယူသွားတဲ့လက်နက်39လက်ကျန်ရှိနေကြောင်းလည်းပြောဆိုပါတယ်တရင်ထုတ်ပြန်ရေးကော်မတီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်စိုးနိုင်ဦးကလည်းလက်ရှိရခိုင်ပြည်နယ်အရေးမှာတမတော်အနေနဲ့အစိုးရရဲ့ညွှန်ကြားချက်နိုင်ငံတကာစည်းမျဉ်းတွေနဲ့အညီဆောင်ရွက်နေကြောင်းအခုလိုပြောဆိုပါတယ
်တမတော်ခန့်ကန်တာနေလို့ဒါကျွန်တော်တို့နိုင်ငံတော်ဆိုးရညွှန်ကြားတဲ့နည်းကျွန်တော်တို့တက်နိုင်ဆိုးနိုင်ငံတကာစည်းမျဉ်းစည်းကမ်းအနေနဲ့အညီကျွန်တော်တို့ဒါဆောင်ရွက်နေရှိကြောင်းတင်ပြဆို
လောစင်မှာတော့ပြိပခဖြစ်ပွားရာဘူတီရောင်မောင်တော်ဒေတာကိုစစ်စင်ရေးနယ်မြေဖြစ်တက်မှတ်ထားပြီးသတင်းမီဒီယာတွေတွားဖို့အတွက်အကန့်အသတ်တွေရှိနေပါတယ်သတင်းထုတ်ပြန်ရေးကော်မတီကတော့နောက်ပိုင်းမှာသတင်းမီဒီယာတွေတွားရောက်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်မှာဖြစ်ကြောင်းပြောဆိုထားပါတယ်အာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဒီရက်ပိုင်းအတွင်းထပ်မံဖြစ်ပွားလာပြီးလူခွေရေးချိုးဖောက်မှုတွေရှိနေကြောင်းစစ်ဆွဲမှုတွေပေါ်ထွက်လာတာကြောင့်လွတ်လပ်ပြီးတမတ်ရှိတဲ့စုံစမ်းမှုတွေကိုဆောင်ရွက်ဖို့အတွက်တောင်းဆိုထားပါတယ်လောလောဆယ်မှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရခိုင်ပြည်နယ်ကိုတွားရောက်လေးလာစစ်ဆေးနေတယ်လို့လက်ရှိဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မကင်ဖြစ်ရကြောင်းလည်းအမေရိကန်အစိုးရကသတင်းထုတ်ပြန်ထားပါတယ်